COVID-19 ရောဂါကြောင့်တည်ဆုံးမှုတွေနဲ့ကူးစက်သူတွေတိုးလာနေတဲ့အတွက်မြန်မာလူထုကြားရောဂါအန္တရာယ်ကိုစိုးရိမ်မှုတွေနဲ့အတူကာကွယ်ဖို့ကြိုးစားလာတာတွေရှိနေပေမဲ့နီးမှန်လက်မှန်ဖြစ်အောင်ဆောင်ရွက်ကြဖို့တတိပေးနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာ COVID ရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်နေကြတဲ့လူထုအနေနဲ့ကျန်းမာရေးအတွက်လမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာဖို့ကျန်းမာရေးပညာရှင်တွေကတတိပေးနေကြပါတယ်ရောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့တတ်နိုင်သလောက်အိမ်ပြင်မထွက်ဖို့အပါအဝင်လမ်းညွှန်ချက်တွေကိုလည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။ရောဂါကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းသင်ကန်းကျွန်းမြို့နယ်ကမတ်တွစ်တာလိုင်းကတော့လမ်းညွှန်ချက်တွေအတိုင်းလိုက်နာဖို့ကြိုးစားနေတယ်လို့ပြောပါတယ
်။ငါတို့အပြင်မတွားတာဆိုတော့တလောက်ဝဲတော့ရှိရောမလို့။ပြင်လို့ရမထွက်ဘူးအင်းငယ်မောင်နေရ။အဲဆိုလို့ဆိုတော့နောက်မှဟိုဖေးရွက်တွေပါတယ်ကိုကူးရွေးရှိနေရောအပြင်မထွက်ဘူးနေရ။ကောက်ကွယ်မျိုးဆိုရင်တော့အစားပုံမှန်စားပြီးတော့ပုခံကောင်းနေတယ်ဆိုတော့အေးဝအိတ်တယ်ဆိုတော့အပြင်လုံးဝမတော်ဘူးအိမ်မှနေနေဒီကအင်းရှိလေးခမရှင်တော့မတ်ဆက်ပြီးတော့ကွာဆက်လေးမရှိရတော့
ယောဂကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းမှာတော့အသွားအလာတွေကန့်သတ်ဖို့တပ်ဆိုင်ရာမြို့နယ်တွေရက်ွက်တွေမှာကုရူကိုထကြိုးပမ်းချတာတွေလည်းရှိပါတယ်ဒါပေမဲ့ယောဂကူးစက်မှုတားဆီးဖို့ရည်ရွယ်တဲ့တချို့အစီအစဉ်တွေဟာကျမ်းမာရေးအတွက်စိုးရိမ်စရာကောင်းတယ်လို့လဲစမ်းချောင်းမြို့နယ်ကကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝနာကပြောပါတယ်
။အဲတော့ဒီလူတယောက်အနေနဲ့တော့စိုးရိမ်မှုရှိတယ်။စိုးရိမ်မှုရှိတယ်ဒါပေမဲ့ဒီစိုးရိမ်မှုရှိတယ်ဆိုရင်လည်းဒီအလုပ်ခွင်ဆိုကြတော့မဖြစ်မနေသွားရတဲ့ဟာမျိုးရှိတယ်လေ။အခုအနေနဲ့ကျတော့အခြားလူတွေလည်းအဲ့လိုရှိရှိကြမှာပဲပေါ့နော်။ဒါပေမဲ့အဲ့လိုသွားလာတဲ့အခါမှာဟိုဥမာလမ်းနေရက်ွက်တွေလမ်းနေပိတ်တယ်ပေါ့ကွာ။ဆိုတဲ့ကဟိုလိုလို့ရှိရင်ပြန်ဖွင့်တဲ့လမ်းတွေပြန်ဖွင့်ပြီ။ဒါပေမဲ့ပြန်မဖွင့်သေးတဲ့လမ်းတွေပြန်မဖွင့်ဘူး။ကိုတို့ဆန်းချောင်းဘက်မှာဆိုပြန်မဖွင့်သေးဘူး။ဆိုလို့ရှိရင်ဥမာကိုကအင်းရနေထွက်မယ်၊ရုံးသွားမယ်။ဆိုလို့ရှိရင်ဟာကိုရေးချက်လက်ဖြစ်ရတယ်၊လက်မှတ်ထိုးရတယ်။ဆိုတဲ့အခါကျတော့အကိုကြီးဒီလမ်းမှာနေတယ်။ဒီနေရာမှာစောင့်ကြည့်နေတဲ့လူတွေကလည်းအကိုကိုသိနေတယ်။ဆရာမြိုင်သွားလာနေတယ်ဆိုတာသိတယ်။ကျွန်တော်ကဘာလို့ပါကျွန်တော်အချက်လက်ကဘယ်ဘာဆိုတာဒါရီကအဲ့လောက်ကြီးမလို့လောက်ဘူးထင်တယ်နောက်ခါကျသူတို့စာအုပ်မှာလက်မှတ်ထိုးကမ်းတယ်အဲ့ဒီဘောပင်ကလူပဏ္ဏယောက်ကင်နေပြီအဲ့ဒီလိုစီမံခန့်ခွဲမှုအလွယ်မှားကြီးအများကြီးပဲ
အထွေထွေယောဂအထုကုဆရာဝန်ကြီးဒေါက်တာမောအောင်ကျော်နိုင်ကတော့ပြည်သူတွေအနေနဲ့ယောဂကူးစက်မှုကိုအစိုးရိမ်မလွန်ကြဘဲကျန်းမာရေးနဲ့ပတ်သက်တဲ့လိုက်နာရမယ့်လမ်းညွှန်ချက်တွေကိုစနစ်တကျလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းပါတယ
်မင်းကြီးတော့အင်းကျွန်တော်ရင်းနှီးတာရှိတာဆရာကနောက်ဆုံးနေ့ကျန်တဲ့ကြာကြာတိုင်းနာဘူးကပုံကြီးချသွားပြီးရင်းနှီးတာညာတာတဲ့စာရင်တော့အခုကကိုယ့်ရဲ့ကိုနာရောက်လာတယ်စာခေနောက်ဘူးတစ်ပြေးချင်းနဲ့ပြန်လာတဲ့ခါကျတော့ကိုနာရောက်လာတယ်ဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာစီရပစ္စည်းတွေကိုယ့်ဒီတိုင်းမှာရှိတဲ့လူတွေခန္ဓာကိုယ်ထဲမှာဒီပိုးရှိနိုင်ရဲ့ဆိုတာမျိုးသဘောထားမယ်ကိုယ့်ခန္ဓာကိုယ်ထဲမှာလေနိုင်တယ်လို့သဘောထားပြီးကိုစီရသူများကိုမရောက်အောင်သူများစီရကိုစီမရအောင်ပို့ပြီးတော့ဒီဆိုင်တင်တဲ့အချိန်ရောက်နေပြီနော
်ပြည်တွင်းမှာယောဂပိုးတွေ့ရသူတွေရဲ့80ရာခိုင်နှုန်းလောက်ဟာယောဂလက္ခဏာမပြဘဲပိုးတွေ့ရသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီကနေ့မနက်အထိကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေအရပြည်တွင်းမှာကိုဗစ်အတည်ပြုလူနာ3000ကျော်ရှိနေပြီးဒီကနေ့မနက်ထပ်မံအတည်ပြုခဲ့တဲ့သေဆုံးသူ2ဦးအပါအဝင်စုစုပေါင်းသေဆုံးသူ26ဦးရှိနေပါတယ်ရှင်ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်